Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2016ခုနှစ်နိုဝင်ဘာလ3ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနှาศင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါရှင်။ကျမသိန်းကီထိုက်ပါ။American သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေအဆုံးသတ်ရမယ်နောက်ဆုံးသတင်းပတ်ကိုရောက်ရှိလာချိန်မှာပဲသမ္မတလောင်းနှစ်ဦးတို့ကတော့ရွေးကောက်ပွဲအတွက်ရေးပါတဲ့ပြည်နယ်တွေမှာအခြေအနေမဲဆွယ်နေကြပါတယ်။အီရတ်နိုင်ငံမိုဆူးမြို့သိမ်းတိုက်ပွဲတွေဆင်နွှဲနေတဲ့အီရတ်စစ်တပ်ကဒီကနေ့မှာတော့မြို့ထဲကိုသတိကြီးကြီးထားပြီးတော့ဝင်ရောက်နေပါတယ်။မြန်မာတိုင်းရင်းသားပြည်ပခန့်တွေဖြည့်ရှင်ရဲ့လက်တွဲလှုပ်ဆောင်ဖို့ဒေါအောင်ဆန်းစုကြည်နဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတို့သဘောတူလိုက်ကြပါပြီ။ဒီကနေ့ထိတ်တန့်ရောက်သတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်အခုညနေပိုင်းသတင်းဆောင်မတွေထဲမှာတော့အမေရိကသမ္မတရွေးကောက်ပွဲရှင်ပြိုင်မှုအပေါ်မှာလက်ရှိသမ္မတအိုဘားမားကမဲဆန္ဒရှင်တွေကိုဘယ်လိုတိုက်တွန်းပါသလဲ
I want you to push away the noise for a second and just focus on the choice you face in this election
အပြန်အလှန်တိုက်ခိုက်မှုတွေကိုဖေးဖယ်ပြီးဘယ်သူကိုရွေးမလဲဆိုတာအာရုံစိုက်ဖို့သမ္မတရဲ့ပြောပြချက်နဲ့အတူနားဆင်ကြရမှာပါမြန်မာပြည်ဘက်ကသတင်းတွေမှာတော့ကုလသမဂ္ဂရုံညှိနှိုင်းရေးမှုနဲ့တပ်တမန်အဖွဲ့ရဲ့ရခိုင်ပြည်နယ်သွားပြီးပြည်ပခန့်တွေလေလာစုံစမ်းနေတဲ့အခြေအနေနဲ့အတူဒေါက်တာဆန်းစုကြည်ရဲ့ဂျပန်နိုင်ငံမှာ၅ရက်ကြာမဲ့ချစ်ကြီးရဲ့ခီးစဉ်အတွင်းဒီကနေ့ဂျပန်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တဲ့အကြောင်းတွေထုတ်လွှင့်ပေးသွားမှာပါဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုက်နဲ့ကိုရနိုင်တို့ကြီးညာပါမယ်ရှင်
American သမ္မတလောင်း Donald Trump နဲ့ Hillary Clinton တို့နှစ်ဦးဟာဒီကနေ့ကြာသပတေးနေ့မှာတော့မြောက် Carolina နဲ့ Florida ပြည်နယ်တွေကိုအထူးအာရုံစိုက်ပြီးမဲဆွယ်စည်းရုံးချမှာဖြစ်ပါတယ်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်ဒီပြည်နယ်နှစ်ခုကတိတ်ပြီးအရေးကြီးတယ်လို့သမ္မတလောင်းနှစ်ဦးတို့ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့တွေကရှုမြင်ထားတာဖြစ်ပါတယ်။ Mr. Trump ကဒီကနေ့ကြာသပတေးနေ့မှာလူထုစည်းရုံးရေးပွဲ၄ခုလုပ်ဖို့စီစဉ်ထားပြီးFlorida ပြည်နယ်မြောက်ပိုင်းက Jacksonville မြို့ကနေစတင်မှာဖြစ်ပါတယ်။ဒီနောက်မှာတော့ Pennsylvania အရှေ့ပိုင်းကိုသွားမှာဖြစ်ပြီးနောက်ဆုံးမှာတော့မြောက် Carolina ပြည်နယ်ကဒေသနှစ်ခုမှာလူထုစည်းရုံးပွဲတွေလုပ်မှာဖြစ်ပါတယ်။ Hillary Clinton ကတော့ဒီကနေ့မှာမြောက် Carolina ပြည်နယ်မှာလူထုစည်းရုံးပွဲနှစ်ခုလုပ်ဖို့စီစဉ်ထားပါတယ်။မြောက် Carolina ပြည်နယ် Greensville နဲ့ဒုတိယပွဲကိုတော့အနည်းအနားက Raleigh မြို့မှာလုပ်မှာဖြစ်ပါတယ်။သမ္မတအိုဘားမားကတော့ Mrs. Clinton ကိုစား Florida ပြည်နယ်မှာမဲဆွယ်စည်းရုံးပေးမှာဖြစ်ပြီးဒီကနေ့အစောပိုင်း Florida ပြည်နယ် Miami မှာလူထုစည်းရုံးပွဲလုပ်ဖို့ရှိပြီးဒီနောက်မှာတော့ Jacksonville မြို့မှာလူထုကိုစည်းရုံးမှာဖြစ်ပါတယ်။သမ္မတ Barack Obama ရဲ့ Jacksonville မြို့ကလူထုစည်းရုံးပွဲကတော့ Donald Trump ရဲ့လူထုစည်းရုံးပွဲနဲ့မိုင်30အဝေးမှာတစ်ချိန်ထဲမှာတပြိုင်တည်းလုပ်မှာဖြစ်ပါတယ်။ American သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအဆုံးသတ်ဖို့နောက်ဆုံးသတင်းပတ်ကိုရောက်ရှိလာချိန်မှာပဲလက်တလော့ကောက်ယူတဲ့လူထုစစ်တမ်းတွေမှာတော့ Florida နဲ့မြောက် Carolina ပြည်နယ်တို့မှာသမ္မတလောင်းနှစ်ဦးတို့အပေါ်ထောက်ခံမှုကမတိတ်မငြိမ်ဖြစ်နေပါတယ်ရှင်
။ American မြောင်စု Mississippi နယ်မှာ Africa နယ်ပေါ် American နိုင်ငံသားတွေရဲ့ခရီးရန်ဖျားရှိခိုးကြောင်းကိုမီးရှို့ပြီး Republican သမ္မတလောင်း Donald Trump ကိုမဲပေးကြဆိုပြီးမှုတ်ဆေးနဲ့ရေးသွားပြီးတဲ့နောက်မှာ American တရားရေးအာဏာပိုင်တွေကနိုင်ငံသားခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးမှုတွေကိုစတင်လိုက်ပါတယ်။ Mississippi နယ် Greenville မြို့ကသက်တမ်း112နှစ်ရှိဖြစ်တဲ့ Hopewell Missionary ဖျားကြောင်းဟာအင်္ဂါနေ့နောက်ပိုင်းကမီးလောင်ပြီးတော့အတော်လေးထိခိုက်ပျက်စီးသွားခဲ့ပါတယ်။ဒါဟာမုန်းတရားကိုအခြေခံပြီးကျူးလွန်တဲ့ရာဇဝတ်မှုဖြစ်သလိုဝတ်ပြုဆုတောင်းတာကိုနှောက်ယှက်ပေးပြီးတော့မဲဆန္ဒရှင်တွေကိုချင်းချောက်ဖို့အတွက်ရည်ရွယ်တယ်လို့ရဲတပ်ဖွဲ့ကယူဆကြောင်း Greenville မြို့တော်ဝန် Eric Simmons ကပြောပါတယ်။ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI နဲ့ပြည်နယ်စုံစမ်းစစ်ဆေးအဖွဲ့တွေကဒီစုံစမ်းစစ်ဆေးမှုကိုကူညီဆောင်ရွက်ပေးနေတယ်လို့လည်းမြို့တော်ဝန်ကပြောပါတယ်။ဖျားချောင်းအဖွဲ့ဝင်နေရာကဒီနေရာမှာပဲဖျားချောင်းကိုပြန်တည်ဆောက်သွားမှာဖြစ်တယ်လို့ဟုတ်ပေါ်ဖျားကြောင်းရဲ့တရားဟောဆရာမကယ်ရိုလင်းဟတ်ဆန်ကပြောပါတယ်အာကန်ဆော့ပြည်နယ်အစနာကလူ3,300လောက်ရှိတဲ့ Greenville မြို့မှာ88ရာခိုင်နှုန်းကအာဖရိကနယ်ပေါင်းအမေရိကန်တွေဖြစ်ကြပါတယ်ခင်ဗျာ
အီရတ်နိုင်ငံမိုဆူးမြို့တဲကရက်ကွက်တစ်ခုတည်းကိုအီရတ်တပ်ဖွဲ့တွေသတိထားပြီးဝင်ရောက်လှုပ်ရှားနေပါတယ်အရက်သားတွေဘေးကင်းလုံခြုံရေးစိတ်ချရစေဖို့အတွက်ဂရုတစိုက်နဲ့တိုင်တက်ဆင်းဝင်ထွက်လှုပ်ရှားနေကြတာဖြစ်ပါတယ်မိုဆူးမြို့ကိုလက်လွတ်မခံရစေဖို့ခုခံတိုက်ခိုက်နေတဲ့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ဝင်လက်ဖြောင့်တပ်နက်သမားတွေချောင်းမြောင်းပစ်ခတ်မှုတွေနောက်ထောင်ချောက်ဆင်ထားတဲ့ဘုံတွေကိုလည်းအီရတ်စစ်သားတွေသတိထားနေကြရပါတယ်။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကနှစ်နှစ်ကျော်ကြာထိန်းချုပ်ထားတဲ့မိုဆူးမြို့ရင်းကိုအီရတ်တပ်တွေထိုးပေါက်ဝင်ရောက်တာကြောင့်ယာနဲ့ချီတဲ့မိသားစုတွေလည်းမြို့ကနေစွန့်ခွာထွက်သွားနေကြပါတယ်။ မိုးဆူးမြို့ထဲမှာအရသာတသန်းကျော်ရှိနေတယ်လို့အီရတ်အစိုးရတာဝန်ရှိသူတွေကခန့်မှန်းပြောဆိုပြီးလုံခြုံရေးအတွက်လည်းစိုးရိမ်ကြောက်ရွံ့နေကြပါတယ်။အီရတ်တပ်ဖွဲ့တွေကမိုးဆူးမြို့ရင်းကိုစတင်ဝင်ရောက်နေပြီးတချို့ကတော့အလံဖြူတွေကင်ဆောင်ထားတယ်လို့တချို့ကလည်းအောင်ပွဲတင်ကိတာတွေကိုကင်ဆောင်ထားပါတယ်။အရှေ့ပိုင်းရပ်ကွက်ဖြစ်တဲ့ဂျော်ဂျီလီကဒေသခံတွေကတော့ဂျီဟတ်တိုက်ခိုက်ရေးသမားတွေလက်ကလွတ်မြောက်လာတာကိုကြိုဆိုကြပါတယ်။တချိန်တည်းမှာပဲအစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကိုလိုလားတဲ့မြို့အနောက်ဘက်ပိုင်းမှာတော့အစိုးရတပ်တွေထိန်းချုပ်လိုက်ပြီးနောက်မှာဂျီဟတ်တိုက်ခိုက်ရေးသမားတွေရဲ့ဒဏ်ကိုနှစ်နှစ်ကျော်ကြာခံစားခဲ့ရတဲ့ဒေသခံတွေနောက်ဆွန်နီပြည်သူစစ်တွေရဲ့လက်တုံ့ပြန်မှုတွေလက်စားချေမှုတွေအပေါ်မှာစိုးရိမ်ကြောက်ရွံ့မှုတွေလည်းရှိနေပါတယ်။ IS အဖွဲ့နဲ့ပတ်သက်ဆက်နွယ်မှုရှိနေတယ်လို့တန်မြတ်ရှိခံရတဲ့ကြေးရွာတွေကအမျိုးသားတွေနဲ့ယောက်ျားကလေးတွေလက်စားချေတိုက်ခိုက်ခံရတယ်ဆိုတဲ့ဆွတ်ဆွဲချက်တွေလည်းထွက်ပေါ်နေပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာကြာသပတေးနေ့မနေ့စောပိုင်းကတာလီဘန်တွေကိုနှိမ်နင်းတဲ့စစ်စင်ရေးတွင်အမေရိကန်တပ်ဖွဲ့ဝင်အုပ်ထိခိုက်ဒဏ်ရာရပြီးသေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။ကွန်ဒုစ်ခရိုင်အတွင်းမှာတာလီဘန်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေကိုဟန်တားပြီးတော့တာလီဘန်တွေကိုသူတို့တက်ဆွဲထားတဲ့နေရာတွေကနေရှင်းလင်းနိုင်ဖို့အတွက်အာဖဂန်တပ်တွေနဲ့အတူစီးရဲလက်ကျင့်မှုတွေလုပ်နေစဉ်အတွင်းမှာတိုက်ခိုက်ခံရတာဖြစ်တယ်လို့ကပူးမျိုးမှာထုတ်ပြန်လိုက်တဲ့အမေရိကန်စစ်တပ်ရဲ့ကြေညာချက်မှာပြောထားပါတယ်။ဒါ့အပြင်နောက်ထပ်အမေရိကန်တပ်သားနှစ်ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေရဲ့တမူကြီးပိုချိုကြီးဂျွန်နီကောဆင်ကတော့ဒီဖြစ်ရပေါ်မှာသူ့အနေနဲ့အလွန်ပဲဝမ်းနဲ့ကြည်ကွဲရပြီးကြာဆုံးသွားတဲ့တပ်ဖွဲ့ဝင်တွေရဲ့မိသားစုတွေနဲ့မိတ်ဆွေတငယ်ချင်းတွေအတွက်လည်းအထူးပဲဝမ်းနဲ့မိတယ်လို့သူ့တပ်ဖွဲ့ရဲ့ကိုစားပြောကြားခဲ့ပါတယ်။အဲရသွားတဲ့ကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်တွေကိုစေဝါကူသမှုတွေပေးနိုင်သလောက်အကောင်းဆုံးပေးထားပြီးတော့သူတို့နဲ့မိသားစုတွေဝင်တွေအတွက်လည်းဆူတောင်းပေးနေတယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်တပ်ဖွဲ့ဝင်တချို့သေဆုံးသွားခဲ့ပေမဲ့လည်းအမေရိကန်တပ်ဖွဲ့တွေအနေနဲ့အာဖဂန်တပ်ဖွဲ့တွေကိုသူတို့နိုင်ငံကိုသူတို့ကာကွယ်နိုင်အောင်ကူညီတဲ့နေရာမှာအခိုင်အမာဆက်လက်လှုပ်ဆောင်နေတယ်ဆိုပြီးတော့လည်းသူကပြောကြားသွားပါတယ်ခင်ဗျာ။
ဒီဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေကြာသပတေးနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုချေညာနေပါတယ်ရှင်။မြန်မာနိုင်ငံတွင်းကတိုင်းရင်းသားပဋိပက္ခတွေကိုအဆုံးသတ်နိုင်ရေးအတွက်ဂျပန်မြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်စုကြည်နဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီယိုကီရှိဒါတို့သဘောတူခဲ့ကြပါတယ်။ဂျပန်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်စုကြည်နဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတို့တိုချိုမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးကြတာမှာတော့ဂျပန်နိုင်ငံခြားရေးဝန်ကြီးကမြန်မာနိုင်ငံဟာဂျပန်အတွက်အရေးပါတဲ့မိတ်ဖက်ဖြစ်ပါတယ်လို့ပြောဆိုခဲ့ပါတယ်။
民主化あるいは基本的人権この支配こうした基本的な価値を共有する
デモクラシー賛同センターတွေအခြေခံလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့မှာကျွန်တော်တို့မျှဝေခံစားနေရတာကြောင့်မြန်မာနိုင်ငံဟာဂျပန်အတွက်အရေးပါတဲ့မိတ်ဖက်နိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံကိုအစိုးရအပိုင်းကရောပုဂ္ဂလိကအပိုင်းကပါဂျပန်အနေနဲ့ထောက်ပံ့ကူညီသွားခြင်းနဲ့လို့ဂျပန်နိုင်ငံခြားရေးဝန်ကြီးပြောဆိုခဲ့တာဖြစ်ပါတယ်လက်တလုံးမောင်တော်မျိုးမှာဖြစ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးလဲဆွေးနွေးခဲ့ကြပြီးဒေါက်တာဆန်းစုကြည်ကတော့မောင်တော်အကြမ်းဖက်မှုကိုတရားဥပဒေစိုးမိုးရေးအခြေခံနဲ့ကင်တွယ်ဆောင်ရွက်နေတယ်လို့ပြောဆိုခဲ့တာပါဂျပန်နိုင်ငံခြားရေးဝန်ကြီးကဘလို့ပုံစံမျိုးအကြမ်းဖက်မှုကိုမှလက်သင့်မခံသင့်ဘူးလို့ပြောဆိုပြီးရခိုင်ပြည်နယ်တွင်တည်ငြိမ်အေးချမ်းရေးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုကြိုဆိုတဲ့အကြောင်းပြောဆိုခဲ့ပါတယ်ဒါအပြင်ရခိုင်ပြည်သူတွေအတွက်တင်းပေါ်အဟောင်းနှစ်ဆင့်နဲ့အသစ်တစ်စင်ပေးအပ်ခဲ့တယ်လို့လဲဂျပန်နိုင်ငံခြားရေးဝန်ကြီးကပြောဆိုပါတယ်။ရခိုင်ပြည်သူတွေအတွက်တင်းမောတွေထောက်ပံ့ပေးဟတာဟာဆိုလို့ရှိရင်ပြည်သူတွေသွားရလာရေးအတွက်အဆင်ပြေုံတင်မဟုတ်ဘဲဒေသဖွံ့ဖြိုးတိုးတက်ရေးကိုပါအထောက်အကူဖြစ်စေပါတယ်လို့ဒေါက်တာဆန်းစုကြည်ကတုံ့ပြန်ပြောဆိုခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ကဒီကနေ့မှာပဲကျိုတိုတက္ကသိုလ်ကိုသွားရောက်ပြီးဂုံတူးဆောင်ဘက်ကိုလည်းလက်ခံရယူခဲ့ပါတယ်ရှင်။
မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂနဲ့နိုင်ငံကအစိုးရဒီရဲ့တန်တမာနေဟာဒီနေ့မောင်တော်ဒေသဘက်ကိုသွားကြည့်ကြပါတယ်။မောင်တော်မျိုးမြောက်ပိုင်းကြီးရွာတွေကအစ္စလမ်ဘာသာဝင်တွေနဲ့ဒီကနေ့တွေ့ဆုံခြင်းအတွင်းပြီးခဲ့တိုက်ခိုက်မှုတွေနဲ့ဆက်ဆက်ပြီးတန်တရာရှိသူတွေအဖြစ်ရဲတပ်ဖွဲ့ကစီးရင်ရထားတယ်လို့ဆိုတဲ့လူသုံးဦးပါလာတာကြောင့်တန်တမန်တွေရှိမှပဲရဲတပ်ဖွဲ့ကဖမ်းဆီးပါတယ်။ဒါမဲ့လည်းတန်တမန်တွေဘက်ကမြစ်တာရက်ခံတာကြောင့်အဲ့ဒီလူတွေကိုပြန်လွတ်ပေးလိုက်တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့စီမံသာယာရေးဝန်ကြီးက VOA ကိုပြောပါတယ်။အဲ့ဒီလူတွေဟာတကယ်ပဲစီးရင်ရထားတဲ့တန်တရာရှိသူတွေဟုတ်မဟုတ်ဘယ်နိုင်ငံက ဘယ်နိုင်ငံဘယ်ကုလအဖွဲ့တန်တမန်ကမေတ္တာရက်တယ်ရဲတပ်ဖွဲ့ကလည်းဖမ်းမိကမှဘာကြောင့်ပြန်လွတ်ပေးလိုက်တယ်စတဲ့အသေးစိတ်တွေကိုတော့မသိရပါဘူးမနေ့ကစတင်တဲ့နှစ်ရက်ကြာခီးစဉ်ဒီကနေ့အဆုံးသတ်မှာဖြစ်ပြီးတော့စစ်တွေမျိုးကနေတန်တမန်တွေပြန်မထွက်ခွာခင်မှာဒီကနေ့ညနေပိုင်းလေးသိမ့်မှာသတင်းစာရှင်းလင်းပွဲလုပ်မယ်လို့သိထားရပါတယ်အော်တိုဘာ9ရက်နေ့ကရခိုင်ပြည်နယ်ဘူးတီတောင်မောင်းတော်ဒေသကနေကြားဆောင်ရဲတပ်ဖွဲ့ဌာနချုပ်ခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းချိန်မှာလူခွင့်ချိုးဖောက်တာတွေတွေ့ရှိကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကဝေဖန်ထောက်ပြပြီးတဲ့နောက်ကုလသမဂ္ဂ UNO Charter နဲ့ညီနိုင်ရေးမှုနဲ့ပြည်ပတန်တမန်တွေကိုမြန်မာနိုင်ငံသားရဲ့ဌာနကအဲ့ဒီဒေသစီလေ့လာဖို့အစီအစဉ်ပို့ဆောင်ပေးတာဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံစိတ်ကမ်းမြို့ကရာချီမှာဒီကနေ့ကြာသပတေးနေ့အစောပိုင်းမီးရထနှစ်ဆင့်တိုက်မိတာကြောင့်အနည်းဆုံးလူ22ဦးသေဆုံးပါတယ်ဒဏ်ရာရသူ50လောက်ကိုတော့ဆေးရုံပို့ချရတဲ့အကြောင်းကရာချီမြို့ဂျင်နာဆေးရုံကအရာရှိတဦးကအတည်ပြုပြောပါတယ်ဘူရာကိုဆိုက်လာတဲ့ယထာတစီကဘူရာယုံမှာယက်ထားတဲ့နောက်ယထာတစင်ကိုဝင့်တိုက်ခဲ့တာလို့စက်ယုံအလုတ်သမားတဦးက AFP သတင်းဌာနကိုပြောပါရယ်ယထာနစီတိုက်တဲ့အချိန်ကယထာတွေပေါ်မှာခီးတဲ့တထောင်ကျော်ရှိတဲ့အကြောင်းကရာချီမြို့အစိုးရတာဝန်ရှိသူတဦးပြောဆိုတာကိုကိုကပီရိုက်တာသတင်းမှာဖော်ပြပါရယ်လောလောဆယ်ကရာချီမြို့အဝင်အထွက်ယထာအလုံးကိုယာယီရပ်ဆိုင်းထားတဲ့အကြောင်းဒေသဆိုင်ရာသတင်းမီဒီယာတွေမှာဖော်ပြထားပါရယ်ရှင်
တောင်ကိုရီးယားနိုင်ငံမှာသမရပါဝင်ပတ်သက်နေတဲ့အရှုပ်တော်ပုံနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အချိန်မှာပဲတောင်ကိုရီးယားသမရပါဂွန်ဟေရဲ့အကြံပေးရာရှိဟောင်းအန်ဂျုံဘုံကိုတောင်ကိုရီးယားအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်ပြီးခဲ့တဲ့သတင်းဘက်ကသူနဲ့တခြားဝန်ကြီးအဖွဲ့တွေယာဒုကနေနှုတ်ထွက်ဖို့အမိန့်မထုတ်ခင်မှာသူဟာသမရပါဂွန်ဟေရဲ့မူဝါဒဆိုင်ရာညီနိုင်ရေးဌာနရဲ့ဝန်ကြီးလည်းဖြစ်ပါတယ်သမရပါဂွန်ဟေရဲ့တငယ်ချင်း Choi Soon Sil ကကုမ္ပဏီတွေကိုသူတီထောင်ထားတယ်လို့ဆိုတဲ့ပရာဟိတအဖွဲ့အစည်းတွေကိုအလူငွေတွေအတင်းကျပ်လူဒန်းခိုင်းတဲ့နေရာမှာအန်က Choi Soon Sil ကိုကူညီတယ်ဆိုတဲ့ဆွဆွဲချက်နဲ့စုံစမ်းစစ်ဆေးခံနေရတာဖြစ်ပါတယ် Choi ဟာအဲဒီကရလာတဲ့အလူငွေတွေကိုသူ့ရဲ့ကိုကြိုးအတွက်အသုံးပြုခဲ့တယ်လို့လည်းဆွဆွဲခံနေရပါတယ်သုံးရက်ကြာစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတဲ့နောက်သူ့ကိုဗိုလ်ထုနေကထိန်းသိမ်းခဲ့တာဖြစ်လို့အစိုးရရှိနေတဲ့ဘက်ကလည်းသူ့ကိုဖမ်းဝရမ်းထုတ်ဖို့တောင်းဆိုခဲ့ပါတယ် Choi ဟာသမရပတ်ကွန်ဟေးအရေးကြီးတဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာဩဇာလွှမ်းမိုးနိုင်ဖို့ကြိုးပမ်းနေတယ်ဆိုပြီးတော့ဆွဆွဲခံနေရတာဖြစ်ပါတယ်ခင်ဗျာ
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါအခုညနေပိုင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးအမေရိကန်သမ္မတရွေးကောက်ပွဲအခြေအနေနဲ့စပါမယ်ရှင်သမ္မတအိုဘားမားကသူ့ရဲ့နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ် Democratic Party သမ္မတလောင်းလည်းဖြစ်တဲ့ Hillary Clinton အတွက်မဲဆွယ်စည်းရုံးပေးနေပြီး Republican ပြိုင်ဘက် Donald Trump ဟာ Kun Artis အယောင်ဆောင်ကျွမ်းကျင်သူလူလိန်တစ်ယောက်ဖြစ်တဲ့အတွက်သမ္မတတစ်ယောက်ဖြစ်ဖို့အရေးချင်းမရှိဘူးလို့ပြောလိုက်ပါတယ် FBI အကြီးအကဲ James Comey ကလည်း Hillary Clinton ရဲ့ email ကိစ္စနဲ့ပတ်သက်ပြီးတကြော့ပြန်ထုတ်ပြန်လိုက်တာဟာရွေးကောက်ပွဲကတိကအောက်ဖြစ်အောင်တမင်ကြိုးစားတာဖြစ်နိုင်တယ်လို့သမ္မတအိုဘားမားကပြောပါတယ်။ Donald Trump ကတော့သူသာသမ္မတဖြစ်ခဲ့ရင်သမ္မတအိုဘားမားရဲ့ကျန်းမာရေးဆောင်ရှားမှုစနစ်ကိုအမြန်ဆုံးပယ်ဖျက်ပစ်မယ်လို့ကြုံဝါနေပါတယ်။ VOA သတင်းတောက်ဇလတိကဟုတ်ရဲ့သတင်းပေးပို့ချက်ကို Talking Soul Wing ကပြောပြပါမယ်ရှင်
။ကောင်းပါပြီရှင်။သမ္မတအိုဘားမားကအခုလက်တလုံးသမ္မတလောင်းနေရဲ့မဲဆွယ်စည်းရုံးရေးကာလမှာတစ်ဖက်နဲ့တစ်ဖက်ခါခါတီးတီးပုတ်ခတ်ပြောဆိုနေကြတာတွေကြောင့် American ပြည်သူတွေကြားစိတ်ပြက်နေကြတာကိုသူအသိမှတ်ပြုပါတယ်လို့မြောက်ကယ်ရိုလိုင်းနားပြည်နယ် Chapel Hill မြို့ကမြောက်ကယ်ရိုလိုင်းနားတက္ကသိုလ်မှာပြောဆိုလိုက်ပါတယ
် I want you to push away the noise for a second and just focus on the choice
စည်းညင်းညာဖြစ်နေတဲ့အတန်တွေကိုခဏဘေးဖက်ထားလိုက်ပြီးတော့ဒီရွေးကောက်ပွဲမှာခင်ဗျားတို့ဘယ်သူကိုရွေးချယ်ကြမလဲဆိုတာကိုအာရုံစိုက်ကြရအောင်ပါ
မဲဆန္ဒရှင်တွေအနေနဲ့ပြက်ပြက်သားသားစဉ်းစားကြမယ်ဆိုရင်သူတို့ရွေးချယ်နိုင်တာကတော့ Hillary Clinton ပဲဖြစ်ပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။သမ္မတအိုဘားမားက Donald Trump ဟာပွင့်လင်းမြင်သာမှုမရှိတဲ့လုပ်ငန်းရှင်တစ်ယောက်ဖြစ်ပြီးအားငယ်နေတဲ့ပြည်သူတွေအပေါ်ဂရုဏာတရားခေါင်းမာသလိုဒီမိုကရေစီထွန်းကားတဲ့နိုင်ငံတကာနိုင်ငံကိုဦးဆောင်ဖို့အတွက်အရေးအချင်းမရှိဘူးလို့ပုံဖော်ပြောဆိုလိုက်ပါတယ်
။ We can't afford a president who suggests that America should torture people.Or that we should ban entire religions from our country.
American နိုင်ငံအနေနဲ့လူတွေကိုနှိမ့်ဆက်ညှဉ်းပန်းတင်တယ်ဒါမှမဟုတ်ဘာသာရေးတစ်ခုလုံးကိုတားမြစ်ပိတ်ပင်တင်တယ်လို့အကြံပြုနေတဲ့လူတယောက်ကိုကျွန်တော်တို့ဘယ်လိုလုပ်ပြီးတော့သမ္မတအဖြစ်ရွေးချယ်နိုင်ပါမလဲဗျာ။စစ်ပြန်တွေကိုစော်ကားရွှေစိတ်ဆုရှင်ရဲ့မိခင်ကိုတိုက်ခိုက်ကျွန်တော်တို့တပ်ဖွဲ့တွေကိုအသေးအေးဖျက်နေတဲ့သူထက်သာတဲ့သမ္မတတယောက်ကိုရွေးဖို့ထိုက်တန်ပါလေ
။လောလောဆယ်လွှတ်တော်နှစ်ရက်စလုံးကိုအများစုနဲ့ထိန်းချုပ်ထားတဲ့ Republican Party ကြီးကိုလည်းသမ္မတအိုဘားမားကတင်ကြုံပြီးဝေဖန်လိုက်ပါတယ်
။ They didn't work with me when I took office.Even when we're trying to save folks' jobs and prevent a depression.
ကျွန်တော်တမရတာဝန်ဆက်ယူတော့လုတ်ကင်တွေပြန်ရအောင်စီးပွားရေးကြဆင်းတာကိုကာကွယ်အောင်ကြိုးစားခဲ့တော့ကသူတို့တွေကျွန်တော်နဲ့အတူဝိုင်းမလုပ်ခဲ့ကြပါဘူးသူတို့ကအထက်နဲ့အောက်လွတ်တော်နှစ်ရပ်စလုံးကိုထိန်းချုပ်ထားနိုင်ခဲ့တာတော့မှသူတို့တင်တဲ့ဥပဒေတွေကိုအတည်ပြုဖို့ပြဿနာတက်ခဲ့ကြတာပါဒါကြောင့်မလို့သူတို့လိုချင်တာမရရင်အစိုးရလုပ်ငန်းတွေကိုရပ်ဆိုင်းပြစ်မယ်စီးပွားရေးအကြက်ရဲအောင်လုပ်ပြစ်မယ်စသဖြင့်ချင်းချောက်တားဆီးပိတ်ပင်ပြီးတော့ဖျက်လို့ဖျက်ဆီးအစဉ်တစိုက်လုပ်ခဲ့ကြတာပါပဲ
ဟီလာရီကလင်တန်ရဲ့ထိတ်တန့်လက်ထောက်တယောက်ရဲ့ကိုပိုင်ကွန်ပျူတာမှာတွေ့ရတဲ့ထောင်ပေါင်းချီတဲ့အီးမေးလ်တွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ခဲ့တဲ့ FBI အကြီးအကဲကိုလည်းသမ္မတအိုဘားမားကဝေဖန်လိုက်ပါတယ်။ Now this ဆိုတဲ့ရုပ်သံအစီအစဉ်နဲ့တွေ့ဆုံကမ်းမှာအခုလိုပြောဆိုလိုက်တာပါ
။ I do think that there is a norm that you know when they're investigations
so that's the theory လုံနေတဲ့အချိန်မှာလိုက်နာရမယ့်လူတွေရှိတယ်လို့ယူဆပါတယ်။ဝေခွဲမရတဲ့မရေရာတဲ့အချက်တွေမပြည့်စုံတဲ့သတင်းအချက်လက်တွေပေါက်ကြားတဲ့သတင်းတွေကိုခြေခံပြီးတော့စုံစမ်းစစ်ဆေးတာတွေမလုပ်ပါဘူး
။ Donald Trump ကတော့သူအရွေးခံခဲ့ရရင်သမ္မတ Obama ထားရခဲ့မယ့်အမွေတွေကိုဖျက်သိမ်းပြစ်မယ်လို့ကြေညာပေးပြီးသမ္မတ Obama ကိုဓာတ်ရိုက်တိုက်ခတ်နေပါတယ်
။ And the last thing we need is another 4 years of Obama. It's the last thing.
ကျွန်တော်တို့အတွက်နောက်ဆုံးမလိုအပ်ဆုံးကအိုဘားမားရဲ့နောက်ထပ်၄နှစ်သက်တမ်းပါပဲ။သူဆက်ရှိနေမယ်ဆိုတာကတော့အဆိုးရွားဆုံးပဲဖြစ်မှာပါ။အဓိပ္ပာယ်ကတော့ IS အကြမ်းဖက်သမားတွေတောင်းညံ့မယ်၊အခွင့်အရေးတိုးကောက်မယ်၊အစင်မပြေတဲ့ကျန်းမာရေးအစီအစဉ်နောက်ပြီးနယ်စပ်မရှိတဲ့နိုင်ငံဖြစ်သွားမှာပေါ့ဗျာ
။ Donald Trump ဟာသူသမ္မတဖြစ်ဖို့အခွင့်အောင်းရနိုင်တယ်လို့ယုံကြည်နေတဲ့တောင်ပိုင်းက Florida ပြည်နယ်မှာမနေ့ကဗုဒ္ဓဟူးနေ့ကမဲဆွယ်စည်းရုံးခဲ့ပါတယ်ရှင်။
တော်ခင်ဆိုးဝင်ပြပြခဲ့တာပါရှင်အခုစနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီ
အခုဒီလိုမြန်မာပြည်မှာအထွေထွေကုန်စည်လုံးတွေအဆမတန်တက်နေတာဟာရောင်းလူအားနဲ့ဝယ်လူအားမမျှတာထားကြောင်းလားငွေကြေးဖောင်းပွားမှုကြောင့်များလားဆိုရှယ်လစ်ခေတ်စကားအရဝိသမလောဘသမားတွေရဲ့အမျက်ကြီးစားမှုတွေကြောင့်များလားစတဲ့အချက်တွေနဲ့အတူကုန်စည်နှုန်းကျဆင်းရေးအတွက်ဘလို့ဖြည့်ရှင်းကြရင်ကောင်းမလဲစတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတဲ့ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင်။
စနေနေ့ညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဒေါအောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်ကိုပြောပြပါရစေ။ဂျပန်နိုင်ငံကို9ရက်ကြာချစ်ကြည်ခီးထွက်နေတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့နိုဝင်ဘာလ3ရက်မှာဂျပန်နိုင်ငံဈာယီဝန်ကြီးနဲ့တိုကျိုမြို့မှာတွေ့ဆုံဆွေးနွေးခဲ့သလိုဒေါအောင်ဆန်းစုကြည်တချိန်ကသူတေသနလုပ်ခဲ့တဲ့ကျိုတိုတက္ကသိုလ်ကချီးမြှင့်တဲ့ဂုဏ်တူးဆောင်ပါရဂူဘွဲကိုလည်းလက်ခံရယူခဲ့ပါရတယ်။အကြောင်းစုံကိုကိုညာဝင်းအောင်ကစူးစီးတင်ပြပေးထားပါရရှင်။
ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံချစ်ကြည်ရေးခီးစဉ်3ရက်မြောက်နေ့ဖြစ်တဲ့ဒီကနေ့ကြာသပတေးနေ့မှာတော့ဂျပန်နိုင်ငံဈာယီဝန်ကြီးဖူမီအိုခီရှိတာနဲ့တိုကျိုမြို့မှာတွေ့ဆုံစဉ်မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်ပဋိပက္ခကိုအဆုံးသတ်စေရေးအတွက်ဂျပန်မြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားဖို့သဘောတူညီခဲ့ကြပါတယ်။မြန်မာနိုင်ငံဟာဂျပန်အတွက်ရေးပါတဲ့မိဖက်နိုင်ငံဖြစ်တယ်လို့အဲ့ဒီတွေ့ဆုံပွဲမှာဂျပန်နိုင်ငံဈာယီဝန်ကြီးခီရှိတာကပြောခဲ့ပါတယ
်။အဲ့တော့မြန်မာကမီရှူကအရီは基本的人権
မြန်မာနိုင်ငံရဲ့ဒီမိုကရေစီစံတန်ဖိုးတွေအခြေခံလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတွေနဲ့ပတ်သက်ပြီးကျွန်တော်တို့လည်းမျှဝေခံစားနေရတာကြောင့်မြန်မာနိုင်ငံဟာဂျပန်အတွက်အရေးပါတဲ့မိတ်ဖက်နိုင်ငံဖြစ်ပါတယ်။ဂျပန်ရဲ့အစိုးရဘိုင်းကရောပုဂ္ဂလိကဘိုင်းကပါမြန်မာနိုင်ငံကိုထောက်ပံ့ကူညီသွားဖို့ဆန္ဒရှိပါတယ်လို့မစ္စတာခီရှိတာပြောသွားတာပါ။ဂျပန်မြန်မာနိုင်ငံသားဝင်ကြီးနှုတ်ဦးတို့ဟာမတိမငြိမ်ဖြစ်နေတဲ့ရခိုင်ဒေသအရေးကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်ကတော့မောင်တော်အကြမ်းဖက်တိုက်ခိုက်မှုကိုတရားဥပဒေစိုးမိုးရေးအခြေခံနဲ့ကင်တွယ်ဆောင်ရွက်နေကြောင်းပြောဆိုပါတယ်။ဂျပန်နိုင်ငံသားကြီးဝန်ကြီးကတော့ဘယ်လိုအကြမ်းဖက်မှုပုံစံမျိုးကိုမှလက်မခံနိုင်ကြောင်းပြောဆိုခဲ့ပြီးရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးမြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုကြိုးစားကြောင်းပြောဆိုပါတယ်။ဒါအပြင်ရခိုင်ပြည်သူတွေတွားရည်လာရေးအဆင်ပြေစေဖို့နဲ့ဒေသဖွံ့ဖြိုးတိုးတက်မှုအထောက်အကူဖြစ်စေဖို့ဂျပန်နိုင်ငံကတင်မောအဟောင်း20နဲ့အသစ်ဒဇင်ပေးရခဲ့ပါတယ်။ဂျာသာပတိနေ့မနေ့ပိုင်းဂျပန်နိုင်ငံသားကြီးဝန်ကြီးနဲ့တွေ့ဆုံခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာမွန်းလွဲပိုင်းမှာတော့ဂျပန်နိုင်ငံရဲ့မြို့တော်ဟောင်းကျိုတိုမှာရှိတဲ့ကျိုတိုတက္ကသိုလ်ကချီးမြှင့်တဲ့ဂုဏ်သူဆောင်ဘာရဂူဘွဲကိုလက်ခံရယူခဲ့ပါတယ်။ကျိုတိုတက္ကသိုလ်ကဘာကြောင့်ဂုဏ်ပြုရသလဲဆိုတာနဲ့ပတ်သက်လို့ဂုဏ်သူဆောင်ဘာရဂူဘွဲချီးမြှင့်တဲ့အခမ်းအနားကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မြန်မာပညာတော်သင်ကျောင်းသားဦးမျိုးမင်းဝင်းကအခုလိုပြောပါတယ်။
ခုဆိုလို့ရှိရင်ဒေါ်ဆန်းစုကြည်ကဒီလူ့အဖွဲ့အစည်းအပြင်မှာရှိနေတဲ့လူတွေရဲ့ဒီအခွင့်အရေးတွေဒီဒီမိုကရေစီနဲ့ပတ်သက်ပြီးကြိုးပမ်းခဲ့တာတွေကဆောင်းရမ်းနေမှဖြစ်တာဒီတက္ကသိုလ်ပေါ်မှာလည်းဒီဒေါ်ဆန်းစုကြည်ရဲ့ကြိုးပမ်းမှုတွေအများကြီးလူငယ်တွေပေါ်မှာတက်ရောက်မှုရှိတယ်ပေါ့လေတက်ရောက်မှုရှိတော့ကြတော့ဒီတက္ကသိုလ်အနေနဲ့ခိုင်းဆိုရင်တိတ်တန့်ဆိုင်ရာစုတွေပဲတက္ကသိုလ်ကပေးခဲ့ရတဲ့အနေအထားအနေဒီနေ့ကြတော့ဒီမြန်မာဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးဒီဒါတိတ်တန့်ပညာရေးဆိုင်ရာအကယ်ဒမီပိုင်းဆိုင်ရာမဟုတ်ဘူးပေါ့လေပညာရေးပိုင်းဆိုင်ရာမဟုတ်ပြီမလို့ဒီဟာကိုဒီနေ့မှာပေးဖို့ဆုံးဖြတ်ချက်ချလိုက်ပြီးတော့ဒေါ်ဆန်းစုကြည်နဲ့သူတို့ဆက်သွယ်ပြီးတော့မှဒါမြင်မြန်ပြီးတော့မှဒါဒေါ်ဆန်းစုကြည်ကလည်းသူကမေးတယ်ပေါ့လေဒါအကယ်ဒမီနဲ့ပတ်သက်ပြီးတော့ပြောနေကြဟာကိုဒီမျိုးပေးတာရောအကြောင်းရဲ့စီမစီကံရတာအစဉ်ဟိုဘယ်လိုပြောမလဲဒါရောကြီးတွေဖြစ်လာပါ냐မေးပြီးတော့မှအကြောင်းကလည်းဒါတွေကသက်ဆိုင်တယ်ဆိုတဲ့အကြောင်းပေါ့လေဒီ science of policy နဲ့ဒီ science of the peace ပေါ့လေဒါလည်း science တမျိုးပါပဲဆိုပြီးတော့ဒါသိပ္ပံပညာတမျိုးပါပဲဆိုပြီးတော့ဒါဒေါ်ဆန်းစုကြည်ကိုကွန်ပျူတာဒေါက်တာဘွဲ့အနေနဲ့ပေးတာပ
ါဦးမျိုးမင်းဝင်းဟာဓာတု engineer ဘာသာရပ်အတွက်ပါတဂူဘွဲ့ယူဖို့ကျိုတိုတက္ကသိုလ်မှာတက်ရောက်နေတဲ့မြန်မာပညာတော်သင်ကျောင်းသားဖြစ်ပါတယ်ကျိုတိုတက္ကသိုလ်မှာပညာတော်သင်မြန်မာကျောင်းသား40နီးပါးရှိပြီးဒီကျောင်းသားတွေကိုဒေါ်ဆန်းစုကြည်မှာကြားခဲ့တာနဲ့ပတ်သက်လို့ဦးမျိုးမင်းဝင်းကအခုလိုပြောပါတယ
်ဒီကအမျိုးစုဒီကျော်သွားတာကတော့ပေါ့လေဒီကဒီနိုင်ငံသားကိုပညာတော်သင်တွေအများကြီးလွတ်တာနဲ့ပတ်သက်ပြီးပြောတာပညာတော်သင်တွေအများကြီးလွတ်တဲ့ဆိုတဲ့နေရာမှာအဓိကကကိုမြန်မာပြည်ရလာတယ်ဆိုတာကိုလည်းရဲဝန်ဂုဏ်ယူပြီးတော့ပြောရဲဖို့အခုကဟိုကိုယ့်ရဲ့ဒီဟိုအားနေတဲ့စနစ်ကိုလည်းအမှန်တိုင်းကြည့်ပြီးတော့ဒီအားနေရဆိုတဲ့နေရာအားနေတယ်ဆိုပြီးတော့လက်မျိုးထိုးအပြစ်တင်ဖို့ဆိုတဲ့ပုံစံမျိုးမဟုတ်ဘူးဆိုတဲ့အကြောင်းလည်းပြောတယ်။နောက်ပြီးတော့ဒီဒီမှာအခွင့်အလမ်းယာတုံးတွေကိုအရမ်းမိယူပြီးတော့ဒီတန်းပြည်အတွက်ဒီကောင်းကျင်းတွေကိုတည်ဆောင်ပေးခဲ့ဖို့ဆိုတဲ့ဟာတော့အဓိကတော့အမေစုရဲ့ကိုယ်တိုင်ကျွန်တော်တို့အဲ့အလေးပဲအမေစုကြီးကမြန်မာလူလေးကြားခွင့်ရခဲ့တာပေါ့လေ။ဒီနေ့ကတော့အင်္ဂလိပ်လို discuss လုပ်တာဆိုတော့အမေစုရဲ့ဆုံးမစကားကတော့အဲ့အလေးကိုတော့ကျွန်တော်ရှင်းရှင်းလို့ပါခင်ဗျာ။
ဒေါ်ဆန်းစုကြည်ဟာ1985ခုနှစ်တုန်းကကျိုတိုတက္ကသိုလ်မှာဘိုးကျော်အောင်ဆန်းရဲ့လွတ်လပ်ရေးကြိုးပမ်းမှုအကြောင်းသူတည်တနာစာရန်ပြုစုခဲ့တာဖြစ်ပါတယ်။မနေ့ပြန်တောက်ကြနေမှာတော့ဒေါ်ဆန်းစုကြည်ဟာသူ့ရဲ့ဂျပန်ခီးစင်နဲ့ပတ်သက်လို့တိုကျိုမြို့မှာရှိတဲ့ဂျပန်သတင်းတောက်များအသင်းမှာသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ပါတယ်ခင်ဗျာ
။ဒေါ်ဆန်းစုကြည်ရဲ့ဂျပန်ခီးစင်အကြောင်းကိုညံဝင်းအောင်ပြောပြသွားတာပါ။အခုရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါဦးမယ်ရှင်။ရခိုင်ပြည်နယ်ကိုရောက်နေတဲ့ကုလသမဂ္ဂယုံညှိနှိုင်းရေးမှုနဲ့တန်တမန်အဖွဲ့ဟာဒီကနေ့မနက်မှာပြည်ထောင်စုအစိုးရပြည်내အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်အတွင်းလေ့လာတွေ့ရှိချက်တွေကိုသတင်းထုတ်ပြန်ဖို့နဲ့ဆက်လက်ဆောင်ရွက်မယ့်အရေးတွေကိုဆွေးနွေးခဲ့ကြပါတယ်။ဗိုလ်ထူးနေကမောင်တော်ဒေသကိုသွားရောက်လေ့လာတဲ့အချိန်မှာအကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်တယ်လို့တန်ပြရှိသူ၃ဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ပေမဲ့တန်တမန်အဖွဲ့ကပန်ကြားတာကြောင့်ပြန်လွှတ်ပေးခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ကုလသမဂ္ဂ UNOCHA ရဲ့ဌာနေညှိနှိုင်းရေးမှူးရီနာတာဒက်ဆယ်လီယန်နဲ့တန်တမန်အဖွဲ့ဟာဒီလ2ရက်နေ့ကရခိုင်ပြည်နယ်ကိုရောက်ရှိခဲ့ပြီးမောင်တော်မြို့နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေနဲ့တွေ့ဆုံခဲ့တယ်လို့ဒီကနေ့မနေ့၈နာရီလောက်မှာတော့ပြည်ထောင်စုအစိုးရပြည်နယ်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီအစည်းအဝေးမှာအဓိကဆွေးနွေးခဲ့တာတွေကိုပြည်내အစိုးရရဲ့ပြောရေးဆိုခွင့်ရှိသူစီပင်တရားရေးဝန်ကြီးဦးမင်းအောင်ကအခုလိုပြောပါတယ်
ဒီနေ့ကျွန်တော်တို့အစည်းအဝေးလုပ်လိုက်တော့သူတို့ဒါတွေကိုသတင်းဌာနတွေမှာပြောပြလို့ရလားရမလားအဲ့ဒါလေ request လုပ်တယ်လေရပါတယ်လို့အကုန်လုံးဒီဟာတွေကသူတို့တွေ့ခဲ့တာတွေဒီအခြေအနေတွေကိုသူတို့ကိုယ်တိုင်ပြောပြမှာပေါ့ဗျာနော်နောက်ဆက်တွေ့လောက်ကန်ဆောင်ရွက်သွားမယ်ကိစ္စတွေမှာပေါ့နော်အကူအညီပေးမယ်အနေအထားမျိုးတွေဘယ်လိုအကူအညီပေးမယ်ဆိုတာမျိုးလေးတွေသူတို့ထုတ်ပြန်ပါတယ်လို့ရှိတယ
်ဒီအစည်းအဝေးမှာကုလသမဂ္ဂ UNOCHA ဌာနညီနိုင်ရေးမှူး American Britain Egypt ဥရောပသမဂ္ဂတူရကီစတဲ့သံမတ်ကြီးတွေနဲ့တန်ယုံအကြီးအကဲတွေဟာနေဆက်ရေးရဝန်ကြီးဌာနပြည်တော်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုပါဝင်ပြည်နယ်အစိုးရအဖွဲ့ဝင်တွေနဲ့စစ်တွေမျိုးအစိုးရဧကေဟာမှတည်ထောင်စည်းဝေးခဲ့တာဖြစ်ပါတယ်ဗုဒ္ဓဦးနေကမောင်တော်မြို့မြောက်ပိုင်းကကြီးကန်းပြင်ဝဘိတ်ဇင်ညာပိုင်းရွာကအစ္စလမ်ဘာသာဝင်တွေနဲ့တွေ့ဆုံချိန်မှာတော့လူ၃ယောက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာပြန်လွတ်ပေးခဲ့ကြောင်းဦးမင်းအောင်ကပြောပါတယ
်။ကျွန်တော်၃ယောက်ဖမ်းလိုက်တယ်လို့ပြောတယ်။ဒီဖမ်းထားတဲ့လူတွေထဲကဒီတင်းသူတွေပါတယ်ဆိုတာမျိုးတွေသိထားတာရှိတယ်ဗျ။ဒါတွေမှာအဲ့လိုသိရင်လည်းရှိပေမဲ့သူတို့တွေကဒီလိုအလွတ်လူတွေတွားချင်မရှိကြဘူးဗျရွာတွေမှာလည်းအဲ့ဒါအခုတန်တမန်တွေလာတော့မှတရွာလုံးပြုံပြီးထွက်လာကြတယ်ဒီမှာလူအုပ်ထဲမှာတွေ့တော့စစ်ဖို့ခေါ်တာအဲ့ဒါမှာကျွန်တော်တန်တမန်တွေကတွေ့တော့သူတို့ရှေ့မှာတော့မဖမ်းပါနဲ့ဆိုတဲ့ပုံစံမျိုး တောင်းပန်တယ်အဲ့ဒါအမနေ့ရတော့ပြန်လွတ်ပစ်လိုက်တယ်ဟုတ်ပါလား
တန်တမန်အဖွဲ့ဟာဒီကနေ့စီဝေးပြီးတဲ့နောက်မနေ့ဆယ်နာရီလောက်မှာမောင်တော်မြို့တောင်ဘက်ကအကျန်းဖက်တိုက်ခိုက်ခံခဲ့ရတဲ့ကိုထံကောက်ကျွာဘက်ကိုတွဲရောက်လေ့လာပြီးညနေပိုင်း3နာရီဝန်းကျင်မှာစစ်တွေမြို့ကိုပြန်လည်ရောက်ရှိခဲ့ပါတယ်။နိုင်ငံတကာတန်တမန်အနေနဲ့အတူလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂယုံ UNOCHA ဌာနညှိနှိုင်းရေးမှူးရီနာဒါဒက်ဆလီယန်ဟာမနေ့တုန်းကရောဒီကနေ့ပါပြိပခဖြစ်ရာဒေသကိုတွဲရောက်စစ်ဆေးခဲ့ပေမဲ့တွေးရှိချက်အသေးစိတ်ကိုတော့လက်တလောမသိရသေးဘူးလို့UNOCHA ယုံကပြောခွင့်ရသူတဦးဖြစ်တဲ့ပါဘလိုဘာရီယာကပြောပါတယ
် She has visited yesterday two pockets of villages in the north of Rakhine and she returned to Shitwe last night and she went back
ရခိုင်ပြည်နယ်မြောက်ပိုင်းကကျေးရွာနှစ်ရွာကိုမနေ့တုန်းကတွားရောက်ခဲ့ပြီးတော့မနေ့ကညပိုင်းမှာတော့စစ်တွေကိုပြန်ရောက်လာပါတယ်ဒီကနေ့လဲနောက်တစ်ခေါက်ကွင်းဆင်းလေ့လာဖို့အတွက်နောက်ထပ်ကျေးရွာတွေစီကိုထပ်သွားပါတယ်သူအနေနဲ့ဘယ်သူတွေနဲ့တွေ့ဆုံခဲ့တယ်ဘာတွေတွေ့ရှိခဲ့တယ်ဆိုတာတွေနဲ့ပတ်သက်လို့တော့အသေးစိတ်မသိရသေးပါဘူး
။အော်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်ဘူးတီရောင်မောင်တော်ဒေသကနေကြားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့စခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းချိန်မှာလူအခွင့်အရေးချိုးဖောက်မှုတွေရှိကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကဝေဖန်ထောက်ပြခဲ့တဲ့နောက်ကုလသမဂ္ဂ UNOCHA ဌာနညှိနှိုင်းရေးမှူးနဲ့တန်တမန်အဖွဲ့ဟာရခိုင်ပြည်နယ်ကိုတွားရောက်လေ့လာစုံစမ်းခဲ့တာဖြစ်ပါတယ်။
ကိုမိုးစောပြောပြခဲ့တာပါရှင်အခုကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာ77ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ် VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVB ရုပ်သံလိုင်းကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ကြပါပြီ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြတာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့အေရှာ77ကပြတ်တာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမြင်မြန်ကန်တဲ့သတင်းပတ်စင်ကန်တာတွေကို DVB ရုပ်တံလိုက်မှာကြည့်ရှုနိုင်ပါတယ်ရှင်အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ကတလှည့်ကြီးညာပေးပါအောင်မယ်ရှင
်အမေရိကန်သမ္မတအလောင်းနေဖြစ်တဲ့ဒေါ်နယ်ထရန့်နဲ့ဟီလာရီကလင်တန်တို့နှစ်ဦးဟာဒီကနေ့ကြားသာပွဲနေမှာတော့မြောက်ကယ်ရိုလိုင်းနားနဲ့ဖလော်ရီဒါပြည်နယ်တွေကိုအထူးအာရုံစိုက်ပြီးမဲဆွယ်စည်းရုံးကြမှာဖြစ်ပါတယ်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်ဒီပြည်နယ်နှစ်ခုတို့ကတိတ်ပြီးအရေးကြီးတယ်လို့သမ္မတလောင်းနှုတ်တို့ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့တွေကရှုမြင်ထားတာဖြစ်ပါတယ်အီရတ်နိုင်ငံမိုဆူးမြို့ကရက်ကွက်တစ်ခုတည်းကိုအီရတ်တပ်ဖွဲ့တွေတရိပ်ထားပြီးဝင်ရောက်လှုပ်ရှားနေပါတယ်အရက်သားတွေဘေးကင်းလုံခြုံရေးစိတ်ချရစေဖို့အတွက်ဂရုတစိုက်နဲ့တိတ်အင်တဆင်ဝင်ရောက်လှုပ်ရှားနေကြတာဖြစ်ပါတယ်မိုဆူးမြို့ကိုလက်မလွတ်ရစေဖို့ခုခံတိုက်ခိုက်နေတဲ့အစ္စလာမစ်အစွန်ရောက် IS အဖွဲ့ဝင်လက်ဖြောင့်တနတ်သမားတွေ၆မြောင်းပြစ်ခတ်မှုတွေနောက်ထောင်ချောက်ဆင်ထားတဲ့ဘုံတွေကိုလည်းအီရတ်စစ်သားတွေသတိထားနေကြရပါတယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာကြာသပတေးနေ့မနေ့အစောပိုင်းကတာလီဘန်တွေကိုနှိမ်နင်းတဲ့စစ်စင်ရေးအတွင်းအမေရိကန်တပ်ဖွဲ့ဝင်တို့ထိခိုက်ဒဏ်ရာရပြီးတေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။ကွန်ဒုစ်ခရိုင်တွင်းမှာတာလီဘန်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေကိုဟန်တာပြီးတာလီဘန်တွေကိုသူတို့တက်ဆွဲထားတဲ့နေရာတွေကနေရှင်းလင်းနိုင်ဖို့အတွက်အာဖဂန်တပ်တွေနဲ့အတူစစ်ရေးလေ့ကျင့်မှုတွေလုပ်နေစဉ်အတွင်းတိုက်ခိုက်ခံခဲ့ရတာဖြစ်တယ်လို့ကာဘူးမြို့ကထုတ်ပြန်လိုက်တဲ့အမေရိကန်စစ်တပ်ရဲ့အကြေညာချက်မှာပြောဆိုထားပါတယ်။မြန်မာနိုင်ငံတွင်းကတိုင်းရင်းသားပြည်ပခန့်တွေကိုအဆုံးသတ်နိုင်ရည်အတွက်ဂျပန်မြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီယိုကီရှိရာတို့သဘောတူလိုက်ကြပါတယ်။ဂျပန်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတို့တွေ့ကြုံမြို့တော်မှာဒီကနေ့တွေ့ဆုံတာဖြစ်ပါတယ်ရှင်။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ကြေညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မရှင်နောက်နှစ်နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.